မြန်မာနိုင်ငံမှာမတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေအိမ်တချို့ဆွံ့ရွာဝါရီဖွဲ့ဝင်တွေကမီးရှို့မှုတွေကျူးလွန်နေကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစိရောင်မြို့နယ်မိချောင်းစီကျေးရွာကမီးလောင်မှုကိုဝန်ဝင်နှင်းသက်နိုင်ခဲ့တဲ့အတွက်အေဂျီ9လုံးသာဆုံးရှုံးခဲ့ကြောင်းလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံက Facebook မှာဒီကနေ့ပဲဖော်ပြလိုက်တာပါ။မီးရှို့မှုကတော့ဩဂုတ်လ25ရက်နေ့ကရဲကင်းစကန်30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွံ့ရွာဖွဲ့ဝင်ဒေသခံတူဖြစ်တဲ့ Inu ဆိုသူကကျူးလွန်ကြောင်းစုံစမ်းသိရှိရတယ်လို့လည်းပြောဆိုထားပါတယ်။ဆွဆွဲခံရသူကဘင်္ဂလီရီတစ်ဖက်နိုင်ငံကိုထွက်ပြေးအောင်လိုက်လံလှုပ်ဆောင်နေသူတူဖြစ်ပြီးအခုကတဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားကြောင်းလည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်အကြမ်းဖက်မှုတွေကြောင့်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူပေါင်းခန့်မှန်းကျင်9000ကျော်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတာပါ။မကြာသေးခင်အထိလည်းဒေသခံမွတ်စလင်တွေနေရက်စုခွာမှုတွေဆက်လက်ရှိနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ခွာသွားသူခန့်မှန်းကျင် 2000 လောက်ထိရှိကြောင်းလည်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေက VOA ကိုပြောဆိုထားပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကအခြေခံစားနပ်ရိက္ခာနဲ့လုံခြုံရေးအတွက်မစိုးရိမ်မှုပြောရင်မလဲဆက်လက်ထွက်ခွာနေဆဲဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းမှုတွေကြီးထွားလာနေမှာအမေရိကန်ပြည်တော်စုကလည်းမနေ့တုန်းကပဲထပ်မံသတိပေးခဲ့တာပါ။ဂျူရူတပ်ပုံတွေရွာကျေးရွာပေါင်း200ကျော်မိရှုဖြစ်စီခံထားရတာတွေ့ရတဲ့အတွက်စိုးရိမ်ကြောင့်လည်းအကြက်ဖက်ဝါရီတွေရဲ့လူရည်တွေပုံမှန်သာမကလွန်ကျွင်းအာဏာပိုင်ရဲ့အင်အားလွန်ကျွင်းသုံးဖြစ်ရှင်းတဲ့ပုံမှန်လည်းရှုတ်ချကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကမနေ့တုန်းကပဲ VOA ကိုပြောဆိုခဲ့ပါတယ်။